နိုင်ငံတနိုင်ငံရဲ့အရေးကိုအလုံးဝိုင်းပြီးလှုပ်ဆောင်ကြတဲ့နိုင်ငံရေးထဲမှာတမတော်သားတွေလည်းပါဝင်လာကြဖို့မြမဒီမိုကရေစီကောင်ဆောင်တောင်းဆဆုကြီးကတိုက်တွန်းလိုက်ပါတယ်။ဒီကနေ့လာရှုမြို့ကိုပါတီမဲဆွယ်စည်းရုံးရေးအဖြစ်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကနေလူမှုကိုပြောကြားခဲ့တဲ့မိန့်ခွန်းအတွင်းအခုလိုတိုက်တွန်းခဲ့တာဖြစ်ပြီးတရုတ်နိုင်ငံဟာဆိုရင်လဲကုံသွယ်ဘက်နီးစပ်တဲ့ဒေသမှုတရုတ်နိုင်ငံပေါ်သူ့ရဲ့သဘောထားတွေကိုလည်းရှင်းပြခဲ့ပါတယ်။ဒီခီးစဉ်အကြောင်းပြည်စုံကိုတော့မတင်တီရီရဲ့ဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ဧပြီလ10ရက်နေ့မှာကျင်းပမဲ့ချဖြတ်ရွှေကောက်ပွဲရဲ့လက်လက်မဲဆန္ဒနေရာအပြည့်ဝင်ပြိုင်မဲ့ NLD ပါတီအတွက်ပါတီမဲဆွယ်စည်းရုံးရဲ့အဖြစ်မဲဆန္ဒနေရာတွေကိုအကုန်သွားနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မတ်လ18ရက်စနေနေ့မှာတော့ရှမ်းပြည်မြောက်ပိုင်းကလာရှုမြို့ကိုရောက်နေပါပြီ။ဒေသခံလူလူနဲ့တွေ့ဆုံစကားပြောစဉ်အတွင်းမှာတော့နိုင်ငံတိုးတက်ဖို့အရေးအလုံးပါဝင်ချရတဲ့နိုင်ငံရေးထဲမှာတမတော်သားတွေပါဝင်ဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပါတယ်။နေမြေတွေဟာတရုတ်နိုင်ငံနဲ့နေမြေချင်းနှိစက်တယ်လို့ကုံသွယ်ဘက်စီးပွားဘက်ဖြစ်ဆက်ဆံနေကြရတဲ့ဒေသတွေမှာဒေါအောင်ဆန်းစုကြည်ဟာအနောက်နိုင်ငံနဲ့နှိစက်တယ် NLD အနိုင်ရရင်တရုတ်စီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးထိခိုက်မှုရှိမယ်ဆိုပြီးတော့ချိန်ချောက်မှုရှိနေတဲ့အပေါ်ဒေါအောင်ဆန်းစုကြည်ကသူ့သဘောထားကိုရှင်းပြရမှာတော့အပြင်နိုင်ငံတကာနိုင်ငံရဲ့အစိုးရတရက်အနေနဲ့ပြည်သူလူထုအပေါ်တာဝန်ယူမှုအပိုင်းနဲ့ပတ်သက်လို့လဲလာရှုလူထုကိုအခုလိုရှင်းပြခဲ့ပါတယ်
။ယခုနိုင်ငံစီးပွားရေးဆိုတဲ့ပုံစံအဓိကအားဖြင့်မလိုအပ်လဲဆိုတော့ဒီမှာနိုင်ငံမှာတာဝန်ယူရဲ့အစိုးရမျိုးတစ်ခုတော့လိုအပ်တယ်။
ဒါကတော့ဒီကနေ့လာရှိုးလူသူကိုတောင်းဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းတွေကတစ်စိတ်တစ်ပိုင်းပါရှင်။လာရှိုးလေရင်ကွင်းလမ်းမကစပြီးတော့လူသူနဲ့တွေ့ဆုံစကားပြောဖို့စီစဉ်ထားတဲ့ကွင်းနေရာဆုံးမြို့ကန်လူသူအများအပြားကတောင်းဆန်းစုကြည်ကိုကြိုဆိုခဲ့ကြသလိုနှစ်ရက်ကြာခီးစဉ်ဖြစ်နေတဲ့တောင်းဆန်းစုကြည်ဟာရှမ်းပြည်နယ်မြောက်ပိုင်းကိုရောက်နေတာဖြစ်ပါတယ်။အခုဒီရောက်နေတဲ့ခီးစဉ်အတွင်းမှာလုံခြုံရေးပြဿနာဘာမှမရှိသလိုမနက်ဖြန်သိမ်းတီကိုသွားဖို့စီစဉ်ထားတယ်လို့လည်းဒီခီးစဉ်အတွင်းမှာအတူလိုက်ပါသွားတဲ့ဥက္ကဋ္ဌမြင့်ကပြောပါရယ်
။မနက်ဖြန်ကိုကျွန်တော်တို့သိမ်းတီကိုသွားပါအောင်မယ်။အခုကအမျိုးသားတော်ကလစ်လက်တဲ့နေရာဆိုတော့မြို့နယ်၅မြို့နယ်အကျိုးဝင်ပါတယ်။လာရှူရောသွင်းဒီရောအာကွန်လုံပါတယ်၊မိုင်းရပါတယ်၊တန်ရံပါတယ်။အဲ့ဒီမှာကျွန်တော်တို့ကွန်လုံတို့တန်ရံတို့ကတော့ဟိုအခြေအနေကခီးကြလည်းဖြစ်သွားလမ်းတယ်။အဲ့တော့သွားဖို့မဖြစ်နိုင်တော့သိမ့်ဒီတို့မလည်းဖန်သွားပါဘူး။သိမ့်ဒီကတော့ရှမ်းအများစုနေထိုင်တဲ့နေရာလည်းဖြစ်တယ်၊ရှမ်းမျိုး represent လုပ်တဲ့နေရာလည်းဖြစ်တော့အဲ့ဒီလိုမလည်းဖန်သွားပါမယ်။အဲ့တော့ဖြစ်တဲ့နေ့ပုဂ္ဂိုလ်က1990ခုနှစ်ရေကောက်ပွဲတုန်းကကျွန်တော် NLD ကိုကိုးစားပြုပြီးတော့ရှင်းပြအနိုင်ရထားခဲ့တဲ့စိုက်မြင့်မောင်ပါပဲ
။တုံဆန်းစုကြည်ရဲ့ကိုရဲရာရှိဥက္ကွန်သားမြန်မာရှင်အခုလာရှိုးသိန်းဒီမိုင်းရဲကွန်လုံစတဲ့နေရာတွေဟာ2010ရေကောက်ပွဲတုန်းကအခုနိုင်ငံမှာဒုတိယသမ္မတအဖြစ်တောင်းယူထားတဲ့ဒေါက်တာဆိုင်းမောက်ခန့်အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။အခုဒီလက်လက်နေရာကိုဒီ NLD ပါတီရောစံခိုင်ဖွံ့ဖြိုးရေးပါတီအပြင်ကြားဖြူလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။